မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအတန်းမှကြီးနေရာအတွက်အခြေတင်ဖြစ်စရာကိစ္စတွေအပါအဝင်မြန်မာရေးအာရုံစိုက်ခံရမယ်လို့ခန့်မှန်းနေချိန်မှာပဲကုလသမဂ္ဂကမြန်မာရေးထိထိရောက်ဆောင်ရွက်ပေးဖို့မြန်မာရေးလှုပ်ရှားသူတွေကတောင်းဆိုနေကြတာပါစတေမာလာ၁၈ရက်စနေနေ့မွန်းလွဲပိုင်းဝါရှင်တန် DC မြန်မာတန်ရုံစစ်တန်ရုံရှိတော့မှာတွားရောက်ဆန္ဒပြကြတဲ့မြန်မာရေးလှုပ်ရှားသူတွေကတော့ကုလသမဂ္ဂအနေနဲ့မြန်မာရေးကိုထိရောက်စွာကင်တွဲဖြည့်ဆင်းသင့်ပြီလို့တိုက်တွန်းကြောင်းဆန္ဒပြပွဲဦးဆောင်သူဥယင်အေးကပြောပါတယ်
။ကမ္ဘာကုလသမဂ္ဂမှာမြန်မာနိုင်ငံရဲ့ကိုယ်စားပြုတဲ့မြန်မာပြည်ပြည်သူကိုယ်စားလှယ်ဥကြုံမိုးထုံးနေရာကိုစစ်ကောင်စီကနေပြီးတော့ကျွန်တော်ဝါရှင်တန်ဒီစီမှာရှိတဲ့စစ်တပ်ရုံးကစစ်တပ်မှုဥအောင်သူရင်ကိုစားထုတ်ဖို့ကြိုးစားနေတာရှိတယ်။အဲဒီကိစ္စအတွက်ကျွန်တော်တို့နေရာလုံးဝလက်မခံဆိုတာကိုကျွန်တော်ကြတာအနေနဲ့ဒီမှာရှိတဲ့အင်အားစုတွေလာစုယုံပြီးဆန္ဒပြတာဖြစ်တယ်။ဒါအပြင်ကို United Nation ကမ္ဘာကုလသမဂ္ဂအနေနဲ့မြန်မာပြည်မှာအခုဆိုလို့ချင်းမတရားအာဏာသိမ်းပြီးတော့လူတွေတက်ဖြတ်လာတဲ့ထောင်ကျော်နေပြီလက်လောမှာဆိုပို့ဆိုးတာကကျေးရွာတွေကျေးရွာတွေမိရှုပ်ပြီးတော့ပြည်မဲ့ပြည်သူတွေတတ်ပစ်နေတဲ့ကိစ္စတွေလူငယ်တွေကိုလိုက်ခန်းနေတဲ့ကိစ္စတွေကျွန်တော်တို့ဒီစစ်ကောင်စီရဲ့လုပ်နေတဲ့လူခွင့်ရေးချိုးဖောက်မှုလူသားမျိုးနဲ့စုပေါင်းမှာကျူးလွန်တဲ့အပြစ်မှုတွေဒီလိုအဖြစ်တွေကိုကမ္ဘာကုလသမဂ္ဂညီလာခံမှာဖော်ထုတ်ပြီးတော့ resolution တွေကိုချမှတ်ပြီးတော့ပြင်းထန်တဲ့အရေးယူဖို့အတွက်ကိုကျွန်တော်တို့တောင်းဆိုတာဖြစ်ပါတယ်
အလားတူကနေဒါနိုင်ငံဗန်ကူးဗားမြို့ Convention Center ရှိမှာမြန်မာရေးလှူရှားသူတွေစနေနေ့နေ့လယ်ပိုင်းကစုဝေးဆန္ဒပြကြပြီးမြန်မာပြည်သူအများစုလိုလားတဲ့တန်အမတ်ကြီးကိုကုလသမဂ္ဂကအတိအမှတ်ပြုနေရပေးဖို့နဲ့ကနေဒါအစိုးရကလည်းမြန်မာအရေးကိုထိရောက်စွာပံ့ပိုးကူညီဖို့တောင်းဆိုရာကြောင်းဆန္ဒပြပွဲမှာပါဝင်တဲ့မတ်မြတ်သဇင်ဟန်ကပြောပါတယ်။ကနေ
ဒါအစိုးရအနေနဲ့ဒီUN မှာ NGO အတိအမှတ်ပြုဖို့အတွက်ကိုပုံမူပြီးထောက်ခံပေးဖို့အတွက်ရင်ဒီတောင်းဆန်းစုကြည်နဲ့ဝင်းမြင့်နဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးကိုအမြဲဆုံးပြန်လွှတ်ပေးဖို့ရင်ဒီမှာနိုင်ငံကဒီတပ်ဖွဲ့ဝင်နေတဲ့ PDF ဖွဲ့ပြီးရော NGO ဆိုအရောပံ့ပိုးကူညီပေးဖို့အတွက်ကိုအဓိကဒီခလီလာဆိုရဟူတောင်းဆိုချင်တာပေါ့နော်ဦးကျော်မိုးထွန်းအနေနဲ့ UN မှာပို့ပြီးတော့ဒီအန်ယူဂျီအစိုးရကိုပို့ပြီးတော့စူဇာကျူနိုင်ရဲ့အတွက်ပို့ပြီးပြောနိုင်ဖို့အတွက်ကိုထောက်ခံပေးဖို့အတွက်လည်းပြောချင်တာပ
ါဥရောပတိုင်တဲကနယ်သာလန်နိုင်ငံမှာတော့ရန်ကုန်ငွေရှာတဲ့အနေနဲ့ Bike for Burma မြမအရေးစပင်းစည်းပွဲကိုနယ်သာလန်မြန်မာ Solidarity အဖွဲ့ကဦးဆောင်လုပ်ခဲ့တယ်လို့ဒီစပင်းစည်းပွဲမှာပါဝင်တဲ့မြမအကြောင်းသူမတ်ထိုင်နန္ဒာလင်းကရှင်းပြပါတယ်
ဒီ Bike for Burma ပွဲကတော့ Netherlands နိုင်ငံသားတွေကမြန်မာနိုင်ငံတော်လှန်ရေးအတွက်ကူညီပေးဖို့ organize လုပ်တဲ့ပွဲဖြစ်ပါတယ်။အခုဆိုလို့ရှိရင်ဒီမြန်မာနိုင်ငံသားတွေကနေပြီးတော့သူတို့ Amsterdam ကနေပဲဖြစ်ဖြစ်တခြားမြို့ကနေဖြစ်ဖြစ်စပိန်ရှိလာပြီးတော့ Utrecht က University ကိုကြာမှဖြစ်ပါအဲ့မှာစကားပွဲဆွေးနွေးလုပ်ရည်လုပ်ပြီးတော့ကြားတဲ့ရန်ပုံငွေတွေကိုမြန်မာနိုင်ငံပြန်သွားပါဖြစ်ပါတယ
်။စပိန်ရှိတဲ့အဖွဲ့တွေဟာ Amsterdam မြို့ကနေစနေနေ့မနက်ပိုင်းမှာစတင်ထွက်သွားပြီးနေ့လယ်တနင်္ဂနွေမှာဆွေးနွေးပွဲလုပ်မဲ့ Utrecht တက္ကသိုလ်မှာဆွေးရဖြစ်ခီးဆုံးကြပါတယ်မြန်မာရေးရမုံငွေစာတဲ့စပင်းစည်းပွဲကိုနယ်သာလန်နိုင်ငံသားအများစုအပါအဝင်အဲ့ဒီနိုင်ငံမှာရောက်နေတဲ့မြန်မာတွေပါစုစုပေါင်း250နီးပါးပါဝင်ဆင်နွှဲခဲ့ပြီးမြန်မာရိုးရာအစားအသောက်တွေလည်းရောင်းချခဲ့ကြပါတယ်ခင်ဗျာ